ဩစတြေးလျနိုင်ငံအရှေ့တောင်ပိုင်းကပြည်နယ်၃ခုမှာပြီးခဲ့တဲ့စက်တင်ဘာကစပြီးတော့လောင်ကျွမ်းလာတဲ့တော်မီတွေကြောင့်တဘာဝတော်ရိုင်းတရိစံတွေရေအေးမြင့်တွေနဲ့ကဘာကြီးပူနွေးလာစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုတွေအပေါ်မှာတည်ရောက်မှုတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။တော်မီဒန်ကြောင့်တဘာဝပတ်ဝန်းကျင်အပေါ်မှာရေဒူရေရှည်တည်ရောက်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုနန်းလောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
Sydney တက်တိုကပညာရှင်တွေရဲ့အဆိုအရဩစတြေးလျအရှေ့တောင်ပိုင်းမှာလှရနေချီလောင်ကျွမ်းနေတဲ့တောမီကြောင့်မွေးမြူရေးတရိတ်ဆန်ထောင်ချီအပါဝင်တောရိုင်းတရိတ်ဆန်တန်းထောင်ချီတည်ဆုံနေရခဲ့ပါတယ်။ဒီအရေးအတွက်တွေထဲမှာဖားရင်နဲ့လင်းတို့လိုသတ္တဝါတွေထက်တွက်မထားသလိုပဲအင်းဆက်ပိုးမွားတွေနဲ့ခရုလိုတွားတွားသတ္တဝါလေးတွေပါထက်တွက်ရင်တော့မရင်မတွက်နိုင်လောက်အောင်များလိမ့်မယ်လို့သိပ္ပံပညာစာဆောင်တရမှာဖော်ပြထားပါတယ်။တခါတော်မီတွေကထွက်လာတဲ့အမိုက်တိုက်တွေမိသွေးတွေနဲ့ပြာမုံတွေကြောင့်ဩစတြေးလျရဲ့ရေအရင်းမြစ်ကိုပါထိခိုက်မဲ့အနေအထားရှိနေပါတယ်။မြေချောင်းအင်းအိမ်တွေတာတပံတွေနဲ့ပင်လယ်ကမ်းခြေတွေမှာပါတော်မီအမိုက်တိုက်တွေမိုးရေနဲ့အတူစီးဝင်လာနိုင်တဲ့အတွက်ရေအရည်အသွေးကိုပျက်စီးလာစေနိုင်ပါတယ်။တော်မီတန်ခံရတဲ့ပြည်သူပြည်သားတွေကိုဩစတြေးလျဝန်ကြီးချုပ်စကော့မယ်ရီဆန်ကအခုလိုအားပေးစကားပြောကြားခဲ့ပါတယ
်။ But as a national initiative we would I think want to have a high level of confidence.That as a nation,
the domestic and international dialogue and cooperation is on good ground. So, we are going to be able to meet the demand.ကျွန်တော်တို့ရဲ့နေထိုင်နေတဲ့သဘောပတ်ဝန်းကျင်ကပျက်စီးဆုံးရှုံးမှုသဘောဘေးဒဏ်တွေနဲ့ပတ်သက်ပြီးသာသနာကြောင့်နေထိုင်နိုင်မှုလည်းလွတ်ကင်သွားမှာပါ။ဒါကြောင့်သဘောပတ်ဝန်းကျင်ရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းလမ်းဖွင့်ထားပါတယ
်။လူရည်လေးတန်းဒီပါအတွက်တောင်ကျရေတွေကိုတူလောင်ပြီးတော့တောက်သုံးရေဖြန့်ဝေပေးနေတဲ့စီတီမြို့အပြင်ဘက်ကဝါရာဂမ်ဘာရေကရာကြီးအနီးတစ်ဝိုက်ဧရိယာ80ကနေ90ရာခိုင်နှုန်းမှာလဲတော်မီလောင်ကျွမ်းခဲ့တာပါ။ဒီရေကရာထဲကိုမိုးရင်တဲ့အတူတော်မီကအမိုက်တိုက်တွေစီးဝင်လာနိုင်တဲ့အတွက်လဲအဲ့ဒီကနေအဆိပ်အတောက်ဖြစ်စေတဲ့ဆိုင်နိုဘက်တီးရီးယားပိုးမွားတွေပေါက်ပွားလာနိုင်ပါတယ်။လက်ရှိအနေအထားအရလူကျန်းမာရေးနဲ့ပတ်သက်လို့စိုးရင်စရာမရှိသေးပေမဲ့လဲအဲ့ဒီပိုးမွားတွေကြောင့်ရေတွေနှောက်ကျပြီးတော့တောက်သုံးရေအလုံးလောက်မဖြန့်ပေးနိုင်တာမျိုးဖြစ်လာနိုင်ပါတယ်။နိုင်ငံအရှေ့ပိုင်းမှာရေခမ်းချောင်းနေတာကြောင့်ဝါရာဂမ်ဘာရေကရာမှာပြီးခဲ့တဲ့၃နှစ်ကစပြီးတော့ကန်တဝက်လောက်ပဲရေတွေတိုးလောင်းထားနိုင်ရမှာ။တခါမြေချောင်းအင်းအိမ်ထဲကငားနဲ့ရေနေတတဝါတွေလဲမိုးရေနဲ့အတူစီးဝင်လာမဲ့စိုက်ပျိုးရေးခြံထွက်ပိုးသက်ဆေးတွေအမိုက်တိုက်တွေပြာမုံတွေနဲ့မီးတွေခဲတွေကြောင့်အောက်ဆီဂျင်တက်အလုံးလုံးမရလို့အနည်းနဲ့ရင်ဆိုင်ရမယ့်အနေအထားကိုရောက်နေပါတယ်။ဩစတြေးလျဌာနေတရိတ်ဆန်မျိုးစိတ်ပေါင်း150ကျော်ထိန်းသိမ်းထားတဲ့ကင်ဂရူးဘေးမဲ့ကြိုးဝိုင်းတစ်တော်ထဲမှာတော့မီးတံခံထားရတဲ့တရိတ်ဆန်လေးတွေကိုတရိတ်ဆန်ကုဆရာဝန်တွေကကုသပေးနေပါတယ်။တရိတ်ဆန်ဆရာဝန်ဘရက်ဒ်ဝတ်စ်ကအခုလိုပြောပါတယ်။
Oh, it's extremely extensive. We think there's up to a 90% of
Milo Dani ga taw yin cha ma. Di Tommy de ma chu mo wa kuila wa win 90 ya ga nung lawk thi pe song twa bi lo yu sa ya ba de. Tommy rui de pa twa da ba.
Pu pyin 6 twet de a ni tha chang Tommy long jaw mu ga taik myan lo ne atwe taw yain tri san le rui be lo aw ma pye nai me te song dan ya ya kha da ba.ညီရင်းမှာပုံပြီးတော့အသက်ဘေးကလွတ်ခဲ့တဲ့တရိတ်ဆန်လေးတွေကလည်းခေလုံစရာနေရာနဲ့စားစရာတောက်စရာတွေမရှိတော့တဲ့မိလောင်မြေမှာအသက်ရှင်နေမှုမလွယ်တဲ့အနေအထားကိုရောက်နေကြပါတယ်။ဩစတြေးလျနိုင်ငံဟာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိဒ်ဓာတ်ငွေထုတ်လွှတ်မှုများလာတဲ့ကြောင်မီသွေးတွေကို2016ခုနှစ်မှာပြည်ပကိုအများဆုံးတင်ဖို့ရောင်းချခဲ့တာပါ။ကြောင်မီသွေးလုပ်ငန်းကိုထောက်ခံသူဖြစ်တဲ့ဝန်ကြီးချုပ်မော်ရီဆန်ကဥရုယာသီပြောင်းလဲမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုသတ်မှတ်ချက်အတိုင်းကမ္ဘာတဝန်လျှော့ချရေးပြည်ထောင်နိုင်ငံပါရီသဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်သွားမယ်လို့ပြောပါတယ
်။ Our resources industry is incredibly important to Australia. I mean the way
you refer to Australia တော်တိကိုရည်ကြည့်ပါလေ။ဒေါ်လာ 48.3 ဘီလီယံတန်ဖိုးရှိတဲ့ကြောင်မီသွေးလုပ်ငန်းပေါ်မီခိုးနေရတဲ့လူမှုအတိုင်းအဝိုင်းနိုင်ငံအနှံ့မှာရှိပါတယ်။ကြောင်မီသွေးထုတ်လွှတ်မှုလျှော့ချသွားဖို့ကျွန်တော်တို့အစိုးရအဖွဲ့ကစီစဉ်ထားပါတယ်။လူတွေပေါ်ခွန်တုတ်ောက်တာလက်စစ်တာကဒုတ်ောက်တာလူမှုအတိုင်းအဝိုင်းတချို့ကိုပေးနေတဲ့အထောက်အပံ့တွေဖြတ်တောက်ပြစ်တာမျိုးတော့လှုပ်သွားမှာမဟုတ်ပါဘူး။
တော်မီအချက်အသေးတွေကြောင့်ဥတုရာသီပြောင်းလဲမှုပေါ်ဆိုရင်မူတွေတိုးလာနေတဲ့ပြည်သူ၁၀ယောက်မှာ9ယောက်လောက်ကဥတုရာသီပြောင်းလဲမှုတားဆီးရေးမှာအစိုးရကဦးဆောင်လှုပ်ကင်စေချင်တယ်လို့ Australia Institute ကဇန်နဝါရီလ14ရက်နေ့ကကြေညာလူလူစစ်တမ်းမှာတွေ့ရပါတယ်။တခါခမန်းထားသလိုပဲ Australia မှာမိုးသည်ထလာမယ်ဆိုရင်လည်းအဲ့ဒီမိုးရေတွေကြောင့်မီးလောင်ပြင်းဖြစ်နေတဲ့ဒေသမှာရေကြီးမြေပြုံမှုတွေတစ်ပင်တွေကျိုးကြတာတွေဖြစ်လာနိုင်တဲ့အပြင်ရေဒုညဉ့်ညံမှုတွေပါဖြစ်လာနိုင်ပါတယ်။လက်ရှိမှာတော့တော်မီတွေကနေထွက်လာတဲ့မိခိုးငွေတွေဟာလည်းကမ္ဘာလေစီကြောင်းအတိုင်းလိုက်ပါသွားပြီးတော့လူမှုညဉ့်ညံမှုတွေဖြစ်နေတာပါဒီတော်မီတွေကြောင့်ပဲဩစတြေးလျနိုင်ငံမှာလူ30နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်2500ကျော်နဲ့မြေကတန်းချီလောင်ကျွမ်းခဲ့တာလည်းဖြစ်ပါတယ်ရှင်